ချင်းပြည်နယ်မင်းတပ်မြို့မှာဒီစစ်ကောင်စီတပ်တွေကမင်းတပ် CDF ကိုတိုက်ခိုက်မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေစိုးရိမ်နေကြပြီးချင်းပြည်နယ်နဲ့အနီးဆုံးဖြစ်တဲ့မကွေးတိုင်းကြောက်ထုမြို့နယ်ဘက်ကိုပြောင်းရွှေ့ပြေးနေကြပါတယ်။သူတို့ကနေရေးထိုင်ရေးအပြင်စားရေးတောက်ရေးနဲ့ကျန်းမာရေးစောင့်ရှောက်မှုကိစ္စဒီမှာပါအခက်ကြုံနေရပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတင်ပြခြင်းပါတယ်ခင်ဗျာ။ချင်းပြည်နယ်မင်းတပ်မြို့မှာစစ်ကောင်စီတပ်တွေနဲ့ချင်းပြည်ကာကွယ်ရေးအဖွဲ့ CDF တို့တိုက်ပွဲဖြစ်ပွားနေပြီးအခုရပိုင်းတွင်စစ်ကောင်စီဘက်ကတိုက်ခိုက်တာတွေပြုလုပ်မယ်ဆိုတဲ့သတင်းတွေကြောင့်တိုက်ပွဲတွေပိုပြီးပြင်းထန်လာမှာကိုစိုးရိမ်နေတဲ့အတွက်ထောင်ချီတဲ့ဒေသခံအများအပြားမင်းတပ်မြို့နဲ့ဆက်ရှိမှန်ဝေးတဲ့မကွေးတိုင်းကြောက်ထုမြို့စစ်ပေးဆောင်စခန်းကိုတင်းရှောင်လာကြပါတယ်။တင်းရှောင်လာတဲ့စစ်ပေးဆောင်လေးညားပြတဲ့အတွက်ညီအစ်ထိုင်ရေးအပြင်အသုံးဆောင်တဲ့စားတောက်ရေးပါအထက်ကြုံနေရပါတယ်။စီမံဆောင်စခန်းနဲ့ပတ်သက်လို့တောက်ထုဒုက္ခတဲ့စခန်းစီမံခန့်ခွဲရေးကော်မတီဝင်တဦးကအခုလိုပြောပါတယ်
။တရင်ဆင်းမှာနှစ်ပတ်အတွင်းအပြင်းဆောင်ခိုင်းနေပါမှာတော့နှစ်ပတ်အတွင်းကိုဒီဆောက်ကဆောက်ပဲကပေါ့ဒီကျွန်တော်တို့ကအပြင်းချုံနေပါမှာတရင်ဆက်လာတော့လေဒါကတရင်ကလည်းဒီတော့မဖြစ်နိုင်တော့ပါဘူးဒီနေ့ထွက်လာတဲ့ဆိုချက်ပြီးပြန်ပြေးလာတာတော့ကျွန်တော်တို့ဒီကော်မတီနေတော့တန်တန်ဆုံးတော့လိုက်ပြီးလုပ်ပေးနေတယ်ပေါ့လေသူတို့ရဲ့နေရေးထိုင်ရေးစားရေးတောက်ရေးပေါ့ဆိုတော့ကျွန်တော်တို့ကအရင်လက်ရှိကက်ရှိတယ်လက်ရှိကက်ရှိတာကြောင့်ရုပ်တဲ့လူများကြီးထပ်ရောက်လာတော့မလောက်တော့ကျွန်တော်တို့ကက်ကြီးထပ်ဆောက်တယ်ပေါ့လေထပ်ဆောက်တာကိုကျွန်တော်တို့ကလည်းအများကြီးခတ်မဆောက်နိုင်ဘူးတော်တော်ဆယ်ထပ်ဆောက်တဲ့ကက်မှလူကပြန်ပြီးသွားပြန်ပြန်ပြီးတော့နေဆရာမရှိတော့ဘူးကျွန်တော်တို့အိမ်တွေတော့အဆောင်တွေတော့လောလောဆယ်ရာကျွန်တော်တို့ခဏအနေအားထားပေးတယ်မပြီးတော့ကျွန်တော်တို့ကကက်ကြီးထပ်ဆောက်ဖို့စီစဉ်နေတယ်ကျွန်တော်တို့အတိအကျခက်ခဲကြုံနေတာတော့ဒီဟာပေါ့လေအခြေခံဆောက်ဆောက်ကုန်လို့ဆန်စီဆောက်ပေါ့ဗျာဒီရင်ကျွန်တော်တို့ရဲ့ဒီဆောင်ရှင်ထောင်တော့ခုနောက်ပိုင်းကသူဒီပေါက်မှာတဲ့ကြောက်ကိမလုံးဝပြီးမဖြတ်ကြောက်ဒီအခြေခံစားပေါက်ကိုဆန်စီစားဖေးဝါပေါ့ဒီရဆောင်ရစားလုံးဝပြီးမဖြတ်တော့ကျွန်တော်တို့ဒီစစ်ပင်းဆောင်ကြီးကကျွန်တော်တို့ရုပ်ကြက်ပြေးလာတော့တချို့ကြတော့ဒီဆောင်ကြီးပါဒီမှာပါနိုင်မျိုးပေါ့တချို့ကစားတော်ကောင်းကောင်းမပါနိုင်မျိုးဆိုတော့လေသူတို့ကိုကျွန်တော်တို့ရှိရလေးမို့နားပေးတယ်မလောက်တော့ကျွန်တော်တို့အောက်ပြည်ဆက်ကလည်းဆက်လာလို့မရတော့ဒါလေးတွေတော့တော်တော်လေးဆက်ဆဲကြုံတွေ့နေရတယ်
ကိုယ်စီစည်းစိမ်မှုနဲ့လူတိုင်းရဲ့ပစ္စည်းတွေကိုပကုတ်ကူမျိုးကနေတဆင့်မကွေးတိုင်းပေါ့မျိုးကိုဖြတ်တန်းပြီးတောက်တုမျိုးကိုရောက်ရှိလာတာဖြစ်ပါတယ်။ဒါပေမဲ့စစ်ကောင်စီကပေါ့မျိုးနယ်အဝင်တရတော်စစ်စည်းရေးကိန်းမှာကုန်ပစ္စည်းတွေကိုတင်းစီတာကန့်တတ်တာတွေပြုလုပ်တဲ့အတွက်အခက်အခဲကြုံနေရတာဖြစ်ပါတယ်။တင်းဆောင်လာသူတွေထဲမှာဖြားနာသူတွေလည်းပါဝင်နေပြီးနေထိုင်စားတောက်ရေးအပြင်ဆေးဝါးတွေလည်းပြက်လက်နေတယ်လို့စစ်ပေးဆောင်တဦးကပြောပါတယ်။
ကျန်လာရေးဖြစ်ပေချင်တာကကျွန်တော်ဟိုဟိုကသူပြန်လာတယ်ခီးပဲနေတော့ဖျားလာကြတယ်ခီးစိန်လေးအနေကြီးနဲ့ဆင်းတော့ဖွင့်သွားတော့ဗျာအဲ့ဒါမှပဲဒီမိကျာမော်လေးမိကျာရှင်းနေပဲသူအဲ့လိုမျိုးကျွန်တော်တို့ဝယ်ယူစားတော်နေကြတာပေါ့ခီးရေဖြစ်ချက်တော့ဗျာကျွန်တော်ဒီတော့ကပကုတ်ပုတ်ကလည်းလာတဲ့နန်းကျောင်းတွေကဘလုံးမှလာလို့မရတော့ကျတော့ခီးလည်းတော်တော်များများရှားပါနေပြီပြောရမှာပေါ့ပြက်လက်နေပြီပေါ့ဗျာ
စစ်ကောင်စီတပ်တွေနဲ့မင်းတပ် CDF တပ်ဖွဲ့တွေကြားအပြစ်ရသဘောတူညီချက်ပြည့်ပြည့်ခဲ့ပြီးနောက်ပိုင်းတပ်ပွဲတွေပုံမပြင်းထန်လာသလိုစစ်ကောင်စီတပ်တွေဟာစစ်ပေးဆောင်တွေရှိတဲ့တောရွာတွေအထိစစ်ကြောင်းတွေထိုးစစ်ဆင်လာတဲ့အတွက်စစ်ပေးဆောင်ဒုက္ခတွေအများအပြားဟာကြောက်ထုမြို့ကိုတင်းဆောင်လာကြတာဖြစ်ပါတယ်။ကြောက်ထုမြို့စစ်ပေးဆောင်စခန်း10ခုနီးပါးမှာလူဦးရေ1000ကျော်ခိုးလုံနေရာကနေစစ်ကောင်စီတပ်တွေကနှစ်ပတ်အတွင်းနေမြေရှင်းလင်းရေးလုပ်မယ်ဆိုတဲ့သတင်းတွေကြေကြေလောလောထွက်ပေါ်လာတဲ့အတွက်အခုလိုထောင်ထဲကြီးတဲ့စစ်ပေးဆောင်ဒုက္ခတွေကြောက်ထုမြို့ကိုတင်းဆောင်လာကြတာပါဒီလိုဒုက္ခတွေအများအပြားတင်းဆောင်လာတဲ့အတွက်နေထိုင်စားတောက်ရေးအခက်အခဲကြုံနေရတာလည်းဖြစ်ပါတယ်ခင်ဗျာ